မင်္ဂလာညနေခင်းပါရှင်2019ခုနှစ်ဇူလိုင်လ23ရက်အင်္ဂါနေ့ညနေပဲ VOE အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ9.19 19.25 တို့ကနေနားဆင်နိုင်ပါလိမ့်ရှင်ကျွန်မခွန်ညိုပါအခုညနေပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာညနေခင်းပါခင်ဗျာကျွန်တော်ကတော့ဇောင်းဝိုင်းလိုက်ပါဒီညနေမှာထူးခြားတဲ့သတင်းတွေကတော့မြောက်ကိုရီးယားကောင်းဆောင်ကင်ဂျုံဦးဟာမကြခင်ရေချတော့မယ့်အရင်ကတင်းမော့အစ်ကိုဒီနေ့တော့ရောက်ဆက်ဆဲရပါတယ်ရုရှားလေယာဉ်ဟာတောင်ကိုရီးယားလေကြောင်းပိုင်နယ်ထဲကိုကျူးကျော်ဝင်ရောက်ခဲ့တယ်လို့ဆိုပါတယ်။မြန်မာစိုးရကိုယ်စားလှယ်အဖွဲ့ကမကြခင်မှာဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းကိုတောင်းရောက်ဖို့ရှိနေပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုနားလောင်နေတူတင်ပြပေးသွားမှာပါခင်ဗျာ
။အခုညနေခင်းဆက်ပြီးနားဆင်ရမယ့်သတင်းလွှာတွေကတော့အမေရိကန်သမ္မတ Trump နဲ့ပါကစ္စတန်ဝန်ကြီးချုပ်တို့တွေ့ဆုံပြီးနှစ်နိုင်ငံဆက်ဆံရေးချင်းတွေဘယ်လိုရှိလာနိုင်တယ်လဲဆိုတဲ့နိုင်ငံတကာသတင်းလွှာတစ်ပုဒ်နဲ့အတူမြန်မာပြည်ဆိုင်ရာသတင်းလွှာတွေမှာတော့တကြမ်းတန်ကြပ်ထိုးသူတွေကိုအားပေးကူညီတဲ့သူတွေကိုဒီကနေ့အာဏာပိုင်တွေကအမှုဖွင့်တရားစွဲဆိုလိုက်တဲ့အပေါ်မှာတက်ကြွလှုပ်ရှားသူတွေဘက်ကဘယ်လိုထောက်ပြခဲ့ပါသလဲ
။အဲရဲတပ်ဖွဲ့တွေကကိုထင်းလက်ရောက်ကျူးလွန်ခဲ့ပြီးတော့ကျမတို့တွေကဈာတဲ့ဝင်ဖြန့်ဖြီးကြားတယ်။ဒါပေမဲ့တကယ်ကိုထင်းလက်ရောက်လုံဆောင်တဲ့လူတွေကိုကြားတော့တို့တို့တို့တရားရည်ကျင်မရှိဘူး။ကျမတို့ဈာတဲ့ဝင
်88မျိုးဆက်ကြောင်းသူမနီလာတိုင်းရဲ့ကြောက်ကြတဲ့နဲ့အတူထုတ်လွှင့်ပေးသွားမှာပါ။နောက်ထိုင်းညမှာနေစားတခြားချစ်ကူကောညာလို့ခေါ်တဲ့စင်တုတ်ကိုပြင်းထန်တဲ့အပြာယောဂါဟာရွှေပြောင်းလူသမားတွေနဲ့ကျောင်းသူကျောင်းသားတွေကြအဖြစ်များလာနေတဲ့အကြောင်းကိုလည်းနားဆင်ရပါမယ်။အခုရင်ဆုံးတော့အင်ကာနဲ့ညနေခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစောဝင်းလိုင်းနဲ့နားလောင်လို့ပြောပြပါမယ်ရှင
်။မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်ဦးဟာမကြခင်ရေချတော့မယ့်ရင်ကိုတင်မော့အစ်ကိုဒီကနေ့တွားရောက်ဆစ်ဆီးခဲ့တယ်လို့နိုင်ငံပိုင်သတင်းဌာန KCNA မှာဖော်ပြပါတယ်။ဒါဟာမြောက်ကိုရီးယားအနေနဲ့ရင်ကိုတင်မော့ကနေပက်ထင်းတက်ဒုံးကျည်ပြစ်လွတ်တဲ့နည်းပညာကိုဆက်လက်ကြိုးပမ်းနေစေဆိုတဲ့တင်ကြတာလည်းဖြစ်ပါတယ်။အမေရိကန်နဲ့တောင်ကိုရီးယားတို့ရဲ့ပူးတွဲစီရေးလက်ချင်းမှုကိုကန့်ကွက်တဲ့အနေနဲ့လာပေါင်း20ကြာဆိုင်းငံ့ထားခဲ့တဲ့နျူကလ িয়ার နဲ့ဒုံးကျည်စမ်းသပ်ပစ်လို့မှုတွေကိုပြန်လည်စတင်တော့မယ်လို့မြောက်ကိုရီးယားကပြောကြားပြီးရပ်ပိုင်းအတွင်းမှာပဲရင်ကိုတင်မော့အစ်စ်သတင်းထွက်လာတာပါ။ရင်ကိုတင်မော့ရဲ့ဆွမ်းဆောင်နိုင်စွမ်းအပြင်ခင့်မိတဲ့လက်နက်စနစ်တွေပါဝင်လာကြောင်းဒီရင်ကိုတင်မော့အစ်စ်အပေါ်ခေါင်းဆောင်ကင်ဂျုံဦးကအင်မတန်အားရကျေနပ်မှုရှိတယ်လို့ပြောကြောင်း KCNA သတင်းမှာဖော်ပြပါတယ်။ဒီရင်ကိုတင်မော့တိဆောက်လိုက်တာကိုကြည်ချင်းအဖြစ်မိနစ်နှစ်ဆမိုင်းကစလို့အမေရိကန်ပြည်ထောင်စုနဲ့မြောက်ကိုရီးယားနျူကလ িয়ার အရေးတန်တမာရေးနည်းလမ်းနဲ့ဆွေးနွေးညှိနှိုင်းမှုတွေလှုပ်ဆောင်နေတဲ့ကာလအတွင်းမှာကိုပဲမြောက်ကိုရီးယားကသူ့ရဲ့စီးရေးဆွမ်းဆောင်ရည်မြင့်တက်အောင်လှုပ်ဆောင်နေခဲ့တယ်ဆိုတာကိုပြသလိုက်တာလည်းဖြစ်ပါတယ်။နိုင်ငံရေးနဲ့စီးပွားရေးအကျိုးအမြတ်တွေရနိုင်ရေးအတွက်သူတို့ရဲ့နျူကလ িয়ার အစီအစဉ်ကိုဆွန့်လွတ်မယ်လို့မြောက်ကိုရီးယားကအကြိမ်ကြိမ်ပြောဆိုထားတာပါ။
တောင်ကိုရီးယားနိုင်ငံပိုင်လေပြင်းနဲ့နမိတ်ထဲဒီကနေ့ဝင်လာတဲ့ရုရှားစစ်လေယာဉ်ကိုတတိပေးတဲ့အနေနဲ့တောင်ကိုရီးယားချက်လေယာဉ်တွေကအချက်ပြမီးတွေပစ်ဖောက်ပြီးတတိပေးခဲ့ရတယ်လို့တောင်ကိုရီးယားကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။တောင်ကိုရီးယားအရှေ့ပင်လယ်ပြင်ထဲဝင်ရောက်လာတဲ့ရုရှားလေယာဉ်ကို F-15K နဲ့ F-16K အပါအဝင်တောင်ကိုရီးယားချက်လေယာဉ်တွေကလိုက်ပြီးတော့တတိပေးနှင်ထုတ်ခဲ့ရတယ်လို့တာဝန်ရှိသူတွေကပြောပါတယ်။တောင်ကိုရီးယားချက်လေယာဉ်တွေဘက်ကအချက်ပြမီးတွေပစ်ဖောက်လိုက်တော့မှအဲ့ဒီရုရှားလေယာဉ်ပြန်ထွက်သွားပေမဲ့တိတ်မကြခင်မှာပဲပြန်လှည့်လာတဲ့အတွက်တောင်ကိုရီးယားချက်လေယာဉ်တွေကအချက်ပြမီးတွေထပ်ပြီးပစ်ဖောက်ခဲ့ရတာပါ။ရုရှားကာကွယ်ရေးဝန်ကြီးဌာနကတော့သူ့ရဲ့စစ်လေယာဉ်ဟာဂျပန်ပင်လယ်ပေါ်ကကြားခံရေနဲ့နမိတ်ထဲမှာစီရေလှည့်ကျင်နေတာဖြစ်တယ်ဆိုပြီးတောင်ကိုရီးယားရဲ့ဆွဆွဲပြောဆိုချက်ကိုပယ်ချပါတယ်။တောင်ကိုရီးယားချက်လေယာဉ်တွေကတော့ကျင်းဝတ်နဲ့အညီလှုပ်ဆောင်ခြင်းမရှိဘဲတတိပေးမီးတွေပစ်ဖောက်ခဲ့တာမျိုးလည်းမလုပ်ခဲ့ဘူးလို့တံပြန်ဆွဆွဲပြောဆိုခဲ့တာပါ။လေကြောင်းရန်ကာကွယ်ရေးဆောင်တဲ့ကိုတရုတ်နဲ့ရုရှားလေယာဉ်တွေတခါတည်းရန်ဝင်လာတာမျိုးရှိခဲ့ပူပေမဲ့ကိုရီးယားပိုင်လေပြင်းနဲ့နမိတ်ထဲကိုရုရှားစစ်လေယာဉ်ဝင်လာတာပထမဆုံးအကြိမ်ဖြစ်တယ်လို့တောင်ကိုရီးယားတာဝန်ရှိသူတွေကပြောပါတယ်။
အိန္ဒိယနဲ့ပါကစ္စတန်ကြားနှစ်ကာလရှည်ကြာစွာပိုင်ဆိုင်မှုအငြင်းပွားနေတဲ့ကက်ရှမီးဒေသပဋိပက္ခကိုကူညီဖြည့်ရှင်းပေးဖို့အိန္ဒိယကသူ့ကိုတောင်းဆိုခဲ့တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ပြောဆိုမှုဟာမှန်မှန်ကန်ကြောင်းအိန္ဒိယအစိုးရကညင်းဆိုလိုက်ပါတယ်။ဝန်ကြီးချုပ်နရင်ဒရာမိုဒီအနေနဲ့သမ္မတထရန့်ကိုအဲ့ဒီလိုမျိုးဘယ်တော့မှတောင်းဆိုခဲ့ခြင်းမရှိကြောင်းအိန္ဒိယပြည်ပရေးရာဝန်ကြီးဆူဘရာမာယံဂျိုင်းရှန်ကာကလွတ်တော်ကိုဒီကနေ့ပြောကြားလိုက်ပါတယ
်။ I would like to categorically assure the house.that no such request has been made by the prime minister
American Tamara ko Wun Ji Chok Modi ga ai lo taung so mu myo ma lut khe wu so da lut taw ko akai ma pyo cha lo chang tu a ni ne that pyo lo da ga Wun Ji Chok ga American Tamara ko be dong ga ma ai lo taung so ka chin ma shi ba wu da a pyin Pakistan ne India a cha phit ni de pitipaka de man ta mya ko na nai ngan a cha swe nwi a phi sha ya me so le mu wa da ko India ga cha ma jin tong ni ba le so da ko le di niya ma tha long a ti pe lo chang ပြပရေးရဝန်ကြီးကပြောပါတယ်သူတို့ဘက်ကနေဇက် ဖြတ်ကျော်လှုပ်ဆောင်နေတဲ့အကြမ်းဖက်မှုတွေကိုအရင်ရက်တမှသာအိန္ဒိယကပါကစ္စတန်နဲ့ထိတွေ့ဆက်ဆံမှုတွေလှုပ်ဆောင်မယ်ဆိုတာကိုလည်းထပ်လောင်းပြောကြလို့ကြောင်းပြည်ပရေးရာဝန်ကြီးဂျိုင်းရှာကန်ကပြောသွားတာပါပြည်ပကဖြစ်နေတဲ့ကက်ရှမီးယားဒေသအတွက်ကူညီဖြည့်ရှင်းပေးဖို့အိန္ဒိယဝန်ကြီးချုပ်နရန္ဒရာမိုဒီကသူ့ကိုတောင်းဆိုခဲ့ကြောင်းသမ္မတထရန့်ကတင်းလာနေမှာပြောကြလိုက်တဲ့အပေါ်အိန္ဒိယကအခုလိုတုံ့ပြန်တာပါသူ့အနေနဲ့ကူညီလို့ရမယ်ဆိုရင်ဂျားဝင်ဆောင်ရွက်ပေးလို့ကြောင်းပါကစ္စတန်ဝန်ကြီးချုပ်အီမရာခန်နဲ့အင်ဘီရောမှာတွေ့ဆုံနေတဲ့သမ္မတထရန့်ကပြောတာပါအိန္ဒိယဘက်ကညှဉ်းဆဲမှုနဲ့ပတ်သက်လို့ VOA ကအင်ဘီရောကိုမေးမြန်းတာပါသမ္မတထရန့်ပြောခဲ့သလိုပဲနှစ်နိုင်ငံစလုံးကတောင်းဆိုခဲ့မယ်ဆိုရင်အမေရိကန်ပြည်ထောင်စုအနေနဲ့ပါဝင်ကူညီဖို့အစင်းသင့်ရှိကြောင်းတောင်တဲ့အရှေ့လယ်ပိုင်းအာရှတိုက်ဆိုင်ရာအမေရိကန်လက်ထောက်နိုင်ငံသားရေးဝန်ကြီးအဲလစ်ဝေါ့လ်စ်က Twitter လူမှုကွန်ရက်တစ်ဆင့်ပြန်လည်ဖြေကြားခဲ့ပါတယ်
ဆက်ဆံရေးမပြင်းမလဲဖြစ်နေတဲ့အမေရိကန်ပြည်ထောင်စုနဲ့အီရန်နိုင်ငံကြားအပြန်အလှန်စကားဆက်ထိုးနေကြသလိုမနေ့တနင်္လာနေ့မှာတော့သမ္မတထရမ့်ရဲ့မှတ်ချက်စကားကြောင့်အခြေအနေပိုပြီးတော့တင်းမာလာပါတယ်။အဆိုဆုံးအခြေအနေနဲ့အီရန်နိုင်ငံချင်းဆိုင်ကြုံတွေ့ရမယ်လို့သမ္မတဒေါ်နယ်ထရမ့်ကသတင်းထောက်တွေကိုအင်ဖြူရောမှာမနေ့တနင်္လာနေ့ကပြောဆိုလိုက်တာပါ။အကြမ်းဖက်မှုနဲ့ပတ်သက်ရင်အီရန်ဟာကမ္ဘာပေါ်ကနံပါတ်1တိုင်းပြည်ဖြစ်တယ်လို့ပါကစ္စတန်ဝန်ကြီးချုပ်အီမရာခန်နဲ့သမ္မတအင်ဂျီရောမှာတွေ့ဆုံချိန်အတွင်းသမ္မတထရမ့်ကအဲဒီလိုမှတ်ချက်ပေးပြောဆိုခဲ့တာဖြစ်ပါတယ်။အီရန်ပေါ်လိမ့်စားမှုမရှိတဲ့အပြင်တံခါးပိတ်ဆို့မှုတွေထပ်ပြီးတော့ချမှတ်လိုက်တဲ့ကိစ္စရပ်တွေကြောင့်သမ္မတထရမ့်နဲ့အီရန်ကြားဆွေးနွေးညှိနှိုင်းရေးပိုးပြီးတော့ခက်ခဲသွားစေပါတယ်။အမေရိကန်တချို့ဆက်ကနဦးကိုဖမ်းဆီးပြီးတော့တချို့ကိုတေးတန်ချလိုက်တယ်ဆိုပြီးအီရန်နိုင်ငံကကြေညာလိုက်ပြီးနိုင်ပိုင်းအကြမှာပဲသမ္မတထရမ့်ရဲ့ပြောဆိုချက်ထွက်ပေါ်လာတာပါ။အီရန်ရဲ့အခုလိုရကြအနောက်နိုင်ငံတွေနဲ့အီရန်နိုင်ငံကြားဆက်ဆံရေးတွေပိုးပြီးတော့တင်းမာသွားစေပါတယ်။အမေရိကန်ဗဟိုထောက်လှမ်းရေးဌာန CIA အတွက်အီရန်ရဲ့စစ်ဘက်နဲ့နျူကလ িয়ার တပ်ပေါင်းဖွဲ့လိုအရေးကြီးတဲ့နေရာတွေကသတင်းအချက်အလက်တွေစုဆောင်ပေးခဲ့တဲ့တချို့တွေကိုပြီးခဲ့တဲ့နှစ်ပိုင်းမှာဖမ်းဆီးထိန်းသိမ်းခဲ့တယ်လို့အီရန်ထောက်လှမ်းရေးဌာနကကြေညာချက်ထုတ်ပြန်ပါတယ်။အမေရိကန်ကအစင်မြင့်တင်နန်းတွေရယူခဲ့ကြပေမဲ့လည်းအဲ့ဒီတချို့တဦးကမှအောင်မြင်မှုမရခဲ့ဘူးလို့အီရန်ရဲ့တံပြန်ထောက်လှမ်းရေးဌာနတာဝန်ရှိသူတဦးကပြောပါတယ်။အီရန်ရဲ့ပြောဆိုချက်ကိုသမ္မတဒိုနယ်ထရမ့်နဲ့နိုင်ငံခြားရေးဝန်ကြီးမိုက်ပေါ်မီယိုကပယ်ချခဲ့ပါတယ်။
ဒီ American တဲ့ညနေဘက်မြန်မာဘာသာအစီအစဉ်လေးကိုညနေ6နာရီခွဲကနေ9နာရီထိ9.69kHz 1963 9.19kHz 1965 နဲ့ 9.25kHz 1765တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီ American တန်ကအင်္ဂါနေ့ညနေပိုင်းသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာတခန့်ပြည်နယ်ကနေဘင်္ဂလားဒေ့ရှ်ဖက်ထွက်ပြေးသွားကြသူတွေနေရပြန်လာနိုင်ရေးလုပ်ငန်းစဉ်တွေအရှင်းမြင့်လုံဆောင်ဖို့အတွက်ရည်ရွယ်ပြီးမြန်မာကိုယ်စားလှယ်အဖွဲ့ဟာလာမယ့်စနေနေ့မှာဘင်္ဂလားဒေ့ရှ်ကကော့စစ်ဘဇားမှာရှိတဲ့ဒုက္ခသည်စခန်းကိုတွားရောက်ဖို့ရှိတယ်လို့နိုင်ငံခြားရေးဌာနအမြဲတမ်းအတွင်းဝန်ဦးမြင့်သူကပြောကြောင်းမြန်မာ Times သတင်းမှာဖော်ပြထားပါတယ်။ဒီခေတ်စဉ်ကိုလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရခြားတိုင်းဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးကဦးဆောင်ပြီးရခိုင်ပြည်နယ်အတွင်းလူသားချင်းစာနာထောက်ထားမှုအကူအညီအထောက်ပံ့ပေးရေးပြည်လဲနေရခြားတိုင်းရေးဖွံ့ဖြိုးရေးစီမံကိန်းဌာနကတာဝန်ရှိသူတွေပါလိုက်ပါသွားမယ်လို့ဆိုပါတယ်။တောင်းရကြမဲ့ဒီခီးစဉ်တွင်ဒုက္ခသည်တွေနေရာပြန်နိုင်ရေးအတွက်မြန်မာအစိုးရဘက်ကလှုပ်ဆောင်ပေးသည်များအခြေအနေနဲ့ဒီလူတွေကိုယ်တော်ဘောင်းနဲ့ကိုနေရာပြန်နိုင်ရေးကိစ္စတွေကိုဆွေးနွေးသွားမှာဖြစ်တဲ့အပြင်စခန်းထဲမှာရှိတဲ့ဒုက္ခသည်မိသားစုတွေနဲ့လည်းတွေ့ဆုံမယ်လို့ဆိုပါတယ်။ဒုက္ခသည်တွေနေရာပြန်ပို့ရေးအတွက်ဘင်္ဂလားဒေ့ရှ်နဲ့မြန်မာအစိုးရတို့အကြားနားလည်မှုစာချုပ်လာကို2019ခုနှစ်နိုဝင်ဘာလအတွင်းလက်မှတ်ရေးထိုးခဲ့ကြပြီးဒုက္ခသည်2250ဦးကိုပထမတော့အဖြစ်နဲ့နိုဝင်ဘာ15ရက်နေ့မှာပြန်ပို့ကြဖို့သဘောတူခဲ့ကြပေမဲ့သူတို့လူညုံရေးအတွက်ဆွေးရည်နဲ့အကြောင်းပြချက်နဲ့ဒုက္ခသည်တွေဘက်ကနေရာပြန်ဖို့ညှင်းဆုပ်ခဲ့ကြပါတယ်။သဘောတူညီချက်ကိုလိုက်နာခြင်းမရှိတဲ့အတွက်ဆိုပြီးမြန်မာဘက်ကဘင်္ဂလားဒေ့ရှ်ကိုအပြစ်တင်ထားသလိုဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှေခါစင်နာကလည်းဒုက္ခသည်တွေပြန်ဖို့ရေးလုပ်ငန်းစဉ်တွေနှိကူတဲ့အတွက်ဆိုပြီးမြန်မာအစိုးရကိုအပြစ်ဖို့ထားပါတယ်။
ဟောင်ကောင်အစိုးရပေါ်ဆန်းကျင်ဆန္ဒပြသူတွေကိုတိုက်ခိုက်ခဲ့ကြတဲ့လူဆိုးဂိုင်းဝင်တွေအဖြစ်ဆွဆွဲခံရတဲ့သူတွေကိုဟောင်ကောင်ရဲတပ်ကဖမ်းဆီးလိုက်ပါတယ်။အဲ့ဒီလူတွေရဲ့လက်ချက်ကြောင့်ဆန္ဒပြသူဒါဇင်နဲ့ချီပြီးတော့ထိခိုက်ဒဏ်ရာရသွားစေတဲ့အပေါ်ဟောင်ကောင်မှာအကြီးအကျယ်စိတ်ဆိုးဒေါရထွက်နေကြပါတယ်။လူမှုကွန်ရက်တွေမှာတွေ့ရတဲ့လက်ကင်ဖုန်းနဲ့ရပ်ယူထားတဲ့ဗီဒီယိုထဲမှာတော့တရစ်တရုတ်လူဆိုးဂိုင်းဝင်တွေလို့ဆွဆွဲပြောဆိုနေကြတဲ့အဖြူရောင်ဖို့တက်ခိုက်သူတွေကဟောင်ကောင်ရဲ့ရထားဗူရာယုံတစ်ခုမှာခီးတယ်ရီကိုပိုက်လုံးတွေဒုတ်တွေနဲ့ရိုက်နဲ့တက်ခိုက်ခဲ့တာကိုတွေ့ရပါတယ်။ဒီဖြစ်ရတဲ့ပတ်သက်လို့ဟောင်ကောင်အစိုးရကလိုအပ်သလိုကင်တွဲဆောင်ရွက်ပြီးတော့ရာဇဝတ်သားတွေကိုအရေးယူအပြစ်ပေးနေတဲ့အပေါ်တရုတ်အစိုးရဘက်ကအခိုင်အမာထောက်ခံတယ်လို့တရုတ်နိုင်ငံဗီဂျင်းမြို့တာဝန်ရှိသူတွေကပြောပါတယ်။ဟောင်ကောင်ရဲ့ပြည်တွင်းရေးမှာပြည်ပကဝင်းမီဆွတ်ဖက်တာနဲ့အခြေအမြစ်မရှိတဲ့အကြောင်းပဲဆွဆွဲပြောဆိုချက်တွေကိုလက်မခံနိုင်ဘူးလို့လည်းတရုတ်ဆိုရကထားလောင်းပြောဆိုပါတယ်။အမေရိကန်ပြည်ထောင်စုကလည်းတက်ဆိုင်သူအလုံးတည်တည်ငြိမ်ငြိမ်ရှိကြဖို့တိုက်တွန်းထားသလိုအယက်သားတွေအပေါ်အုပ်စုဖွဲ့အကြံဖက်တက်ကြတာကိုလည်းအထူးစိုးရင်ကြောင့်ပြောဆိုထားပါတယ်။
Patrico Junga, Ochoye Muricardo, Rosseo, Notre Bay Edre, Sayemian Epine, Nura San Juama, Shide, Ochoye Muye, Ama, Inshima, Sanabia, Lu Gigo, Yetta Pagame, Yobone, Don't you beat any Laninaga, Luzu Colabade. Puerto Rico, Jonesa di Cavajo Pop Kida, Sura, Ricky Martine, the Tank, a Tinker, and Lupina Shinne, a Bowen, Lubang, Nadin, Muro, Lamari, Machita, Sanapia Gajapi, Ocho Emuru Seo, Yaruga, Notre Pibu, Tansu Gajabare, Ocho Emuru Seo, and a 2 year letter diga, Natal Sakonokuma Pitagere, Hurricane, Mondai, Maria Jump, Beating at Durego, a Pienta, Wivan Tara, Bowen, Mutamirigo, Ninja Piosura, Linujin Soma Durego, Wivan Piosura, Bowenet, Sanena Koyaba, Online Boga, Piosu. ဒီနေ့ကိုစုံစမ်းဖော်ထုတ်တဲ့ဌာနကထုတ်ပြန်လိုက်ပြီးတဲ့နောက်မှာဒေသခံတွေအကြအမျက်ထွက်ခဲ့ပြီးအခုလိုရက်ဆက်ဆန္ဒပြပွဲတွေဖြစ်ပေါ်လာတာပါဟာရီကိန်းမွန်နိုင်မာရီယာကြောင့်ပတ်တိုရီကိုကျွန်းမှာလူပေါင်းအနည်းဆုံး 3 ရက်ကြာဝန်ကြီးချုပ်တဲ့အဖြစ်ဘော်ရစ်ဂျွန်ဆန်အရွေးခံရကြောင်းကွန်ဆာဗေးတစ်ပါတီကတီးကနေကြေညာလိုက်ပါပြီ။တနင်္လာနေ့ညမှာပြည်ဆုံးသွားခဲ့တဲ့မဲဆန္ဒပွဲမှာနိုင်ငံခြားရေးဝန်ကြီးဂျယ်ရမီဟန့်ကမဲရလ
8 ရက်ပြီးအနိုင်ရလိုက်တာဖြစ်ပါတယ်။ရွေးကောက်ပွဲအနိုင်ရကြောင်းကြေညာချက်ထွက်လာပြီးတဲ့နောက်မှာတော့မစ္စတာဂျွန်ဆန်ကချောက်ဆက်ချောက်ရခိုင်နှုန်းနဲ့အနိုင်ရလိုက်တာဖြစ်ပါတယ်။ရွေးကောက်ပွဲအနိုင်ရကြောင်းကြေညာချက်ထွက်လာပြီးတဲ့နောက်မှာတော့ဝန်ကြီးချုပ်ထရီဆာမေးစီကနေတရားဝင်ရထူလက်ခံရယူတော့မှာပါ။ဥရောပတမဂကနေပရင်ခွဲရရေးကိစ္စဆွေးနွေးညင်းနိုင်မှုတွေအကြိမ်ကြိမ်မှအော အင်္ဂါနေ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုကိုစောဝင်းလှိုင်နဲ့နန်းလောင်တို့ပြောပြပေးသွားကြတာပါရှင်။အခုဆက်သွယ်မေးမြန်းချက်တွေသတင်းလွှာတွေထဲမှာတော့အရင်ဆုံးနိုင်ငံတကာသတင်းလွှာတစ်ပုဒ်နဲ့စပါမယ်ရှင်။အာဖဂန်နစ္စတန်စစ်ပွဲသူတကယ်တိုက်မယ်ဆိုရင်သတင်းတစ်ပတ်အတွင်းအနိုင်တိုက်လို့ရတယ်။ဒါပေမဲ့လူ၁၀သန်းလောက်အသက်ဆုံးရှုံးနိုင်တယ်လို့အမေရိကန်သမ္မတထရမ့်ကပြောလိုက်ပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့အာဖဂန်ပြည်ပခန့်မှာ18နှစ်ဝန်းကျင်ပတ်သက်လာတာကနေပြန်ထွက်သွားနိုင်ဖို့ဆိုရင်ပါကစ္စတန်အနေနဲ့အကူအညီပေးနိုင်မယ်လို့လည်းပါကစ္စတန်ဝန်ကြီးချုပ်အင်မရန်ခန်နဲ့ပူးတွဲလုပ်တဲ့သတင်းစာရှင်းလင်းပွဲမှာသမ္မတထရမ့်ကပြောခဲ့ပါတယ်။သမ္မတထရမ့်တာဝန်ယူပြီးကြတဲ့ကဆိုရင်အမေရိကန်နဲ့ပါကစ္စတန်ခေါင်းဆောင်နှစ်ဦးဒါပထမဆုံးအကြိမ်ညနေချင်းဆိုင်ဆုံတွေ့တာဖြစ်တယ်လို့ VOA သတင်းတောက်ဇလာတီကာဟုတ်ကသတင်းရေးသားပေးပို့ထားပါတယ်။ကိုသားညွန့်ဦးကဆက်ပြီးကြေပြပါမယ်ရှင်။
ပါကစ္စတန်ဝန်ကြီးချုပ်အနေနဲ့ပါကစ္စတန်နိုင်ငံအတွက်အမေရိကန်အကူအညီတွေပြန်ရဖို့ကြိုးစားနေတာပါ။အစွန်းအဝါရီတိုက်ဖြတ်ရေးကိုပါကစ္စတန်အနေနဲ့လှုပ်တင်တော့မလုပ်ဘူးဆိုပြီးတော့သမ္မတဆရာဟာဒီပြီးခဲ့တဲ့နှစ်ကပဲပါကစ္စတန်ကိုအကူအညီတွေဖြတ်ခဲ့တာပါ။
The problem was Pakistan. This is before you. Pakistan was not doing anything for us. They were.
တက္ကသိုလ်ကတော့ပါကစ္စတန်နေနဲ့ကျွန်တော်တို့ကဘာမှမလုပ်ပေးခဲ့တာပါပဲ။ကျွန်တော်ထင်ပါတယ်သူတို့ကတကယ်ကိုဖြတ်လို့လုပ်ခဲ့တာပါ။ကျွန်တော်တို့ကိုစန့်ကျင်ခဲ့တယ်ပုံမှန်လေးလေးပြောရရင်တော့ပါကစ္စတန်နဲ့ဆက်ဆံရေးဟာအဲ့ဒီငွေကြေးထောက်ပံ့နှုန်းကလည်းစာရင်အခုချိန်ကပိုပြီးဆက်ဆံရေးကောင်းနေပါလေ
။ဒါ့အပြင်ပါကစ္စတန်နဲ့ပူးပေါင်းဆောင်ရွက်မှုမရှိခဲ့ဘူးဆိုပြီးတော့သူ့ရင်ဆွေးရဟောင်းကိုသမ္မတထရန့်ကအပြစ်တင်ပါလေ
။ I think Pakistan can do tremendous amount against with respect to Afghanistan. They didn't do it and I don't blame them because they were dealing with the wrong president.
Afghanistan ရင်းနဲ့ပတ်သက်လာရင်ပါကစ္စတန်ကအများကြီးလုပ်နိုင်မယ်လို့ကျွန်တော်ထင်ပါတယ်။ဒါပေမဲ့သူတို့မလုပ်ခဲ့ပါဘူး။သူတို့ကိုလည်းအပြစ်မတင်ပါဘူး။မဟုတ်တဲ့သမ္မတနဲ့ဆက်ဆံခဲ့ရတာကိုဒါပေမဲ့အခုဆိုပါကစ္စတန်ကကျွန်တော်တို့ကိုတော့ကူညီနေပါပြီ။အရင်တုန်းကလည်းသူတို့ကူညီနိုင်ခဲ့တာပါပဲ
။ပါကစ္စတန်အနေနဲ့သူ့ရဲ့လုံဆောင်ချက်ပေါ်မူတည်ပြီးတော့အမေရိကန်အနေနဲ့အကူအညီဒေါ်လာ 1.3 ဘီလီယံလောက်ထိတိုးပေးသွားမယ်လို့လည်းသမ္မတထရမ့်ကပြောပါရယ်။အာဖဂန်စစ်ပွဲဆုံးသတ်ဖို့အတွက်တာလီဘန်တွေနဲ့သဘောတူညီချက်ရဖို့19နှစ်ကြာမှအမေရိကန်တပ်တွေအဲဒီကနေပြန်ရုပ်သိမ်းသွားနိုင်ဖို့ပါကစ္စတန်အနေနဲ့အမေရိကန်နဲ့ပူးပေါင်းဆောင်ရွက်စီလိုတယ်လို့သူကပြောပါရယ
်။ I think Pakistan's going to help us out to extricate ourselves. We're like policemen. We're not fighting a war. We want to.
အဲဒီကနေကျွန်တော်ရုပ်ပြန်နိုင်မှုပါကစ္စတန်ကကူညီသွားမယ်လို့ထင်ပါရယ်။ကျွန်တော်တို့ကပလေးလုံမျိုးလောက်တာပါ။စစ်ပွဲတွေတိုက်နေရမှာမဟုတ်ပါဘူး။အာဖဂန်ကိုနိုင်အောင်တိုက်ချင်ရင်တပတ်တွင်နိုင်အောင်တိုက်နိုင်ပါရယ်။ဒါပေမဲ့လူ၁၀သန်းလောက်အသက်ဆုံးရှုံးမှာကိုကျွန်တော်မလိုလားပါဘူး။
အာဖဂန်အတွက်စီးရဲရအဖြစ်မထုတ်နိုင်ဘူးလို့တော့ပါကစ္စတန်ဝန်ကြီးချုပ်ခန်းကပြောပါတယ
် I feel that I think we will discuss this is the closest we have been to a peace deal
ဒါကိုကျွန်တော်တို့ဆွေးနွေးကြမှာပါကျွန်တော်ထင်တယ်ငြိမ်းချမ်းရေးသဘောတူညီချက်တရရဖို့အနည်းဆုံးရောက်လာပါပြီတာလီဘန်တို့အနေနဲ့အာဖဂန်အစိုးရနဲ့ဆွေးနွေးဖို့ပြီးတော့ဖွဲ့စည်းပုံတရအတွက်အတူထိုင်ပြီးညှိနှိုင်းကြဖို့မကြခင်ရက်ပိုင်းမှာပဲကျွန်တော်တို့တိုက်တွန်းနိုင်မယ်လို့မျှော်လင့်ပါတယ
်အခုချိန်ထိကတော့အာဖဂန်အစိုးရနဲ့တိုက်ရိုက်ညှိနှိုင်းဖို့ဆိုတာကိုတာလီဘန်ခေါင်းဆောင်တွေဘက်ကညှင်းဆန်နေလို့မှာအာဖဂန်အစိုးရဟာအမေရိကန်ရဲ့ရုပ်သေးရုပ်ဆိုပြီးတော့တာလီဘန်တွေဘက်ကသတ်မှတ်သုံးထုံးပါတယ်ဒါပေမဲ့လို့တစ်ဖက်မှာတော့တာလီဘန်တွေဟာအမေရိကန်အစိုးရကိုယ်စားလှယ်တွေနဲ့ညီညာရေးဆွေးနွေးနေတာခုနှစ်ကြိမ်မြောက်ရှိနေပါပြီ။ပြီးခဲ့တဲ့ဇွန်လ29ရက်နေ့ကကတ်တာနိုင်ငံဒိုဟာမှာနောက်ဆုံးကြိမ်တွေ့ဆုံခဲ့ပြီးတော့တိုးတက်မှုတွေရခဲ့တယ်ဆိုပြီးညှိနှိုင်းမှုတွေကတော့ပြောပါရတယ်။ဒါပေမဲ့လည်းတစ်ချိန်တည်းမှာပဲအာဖဂန်မှာတာလီဘန်တွေရဲ့တိုက်ခိုက်မှုတစ်ခုကြောင့်လူ25ဦးသေဆုံးတဲ့ဖြစ်ရမျိုးလည်းရှိခဲ့ပါတယ်ခင်ဗျာ
။ကိုသားညုံပြောပြခဲ့တာပါရှင်။မကြခင်မှာတော့တကြံတန်ချက်ထိုးသူတွေကိုကူညီခဲ့တဲ့တက်ကြွလှုပ်ရှားသူ5ဦးကိုအာဏာပိုင်တွေတရားစွဲလိုက်တဲ့အကြောင်းနဲ့အတူထိုင်းနယ်စပ်ဒေသမှာတုတ်ကွေးဖြစ်နေတဲ့အခြေအနေတွေကိုလည်းပြောပြပေးပါမယ်။အခုတော့ဒီနေ့ညတိုက်ရိုက်လေးလိုင်းကိုဖိတ်ခေါ်ပြရစီရှင
်။ဆောရှင်နော်။ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအတွက်လွှတ်တော်ပူးပေါင်းကော်မတီကတင်သွင်းထားတဲ့အကြံပြုချက်အစီအစဉ်ကိုအခုဇူလိုင်22ရက်နေ့တင်းလာနေကလွှတ်တော်တွေမှာပြန်လည်ဆွေးနွေးနေကြပြီဖြစ်ပါတယ်။NLD ပါတီရဲ့ရွေးကောက်ပွဲဂတိကဝတ်တစ်ခုဖြစ်တဲ့ဖွဲ့စည်းပုံပြင်ရေးအတွက် NLD အများစုနေရာရထားတဲ့ဒီလွှတ်တော်ကနေပြီးတော့ဘလောက်ထိစွမ်းဆောင်နိုင်မလဲဘလောက်ထိလူတွေမျှော်လင့်ထားကြပါလဲသရရှင်တွေရဲ့အမြင်သဘောထားကိုသိလိုပါတယ်ဒါကြောင့်မလို့ဖွဲ့စည်းပုံပြင်ရေးလွှတ်တော်ကြိုးပမ်းမှုနဲ့ပတ်သက်ပြီးတော့လာမယ့်အင်္ဂါနေ့ညတိုက်ရိုက်လေးလိုက်အစည်းအဝေးဆွေးနွေးသွားဖို့ရှိပါတယ်ပါဝင်ဆွေးနွေးမိများလူတွေသရရှင်တွေအနေနဲ့ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေပေးပို့ထားမယ်ဆိုရင်တိုက်ရိုက်လေးလိုက်အစည်းအဝေးထုတ်လင်းတဲ့အချိန်မှာခေါ်ယူပေးမှာဖြစ်ပါတယ်ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကုံကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က1-232-382-994ဖြစ်ပါတယ်။ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးပြီးမြန်မာသွားရှိမှုကိုကြိုးပမ်းပါခင
်။ဒီနေ့ညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်ချိန်နှီးဆက်သွယ်နိုင်ကြပါရဲ့ရှင်။အခုတက်ကြွလှုပ်ရှားသူ၅ဦးတရားစွဲခံရတာဘာကြောင့်လဲကြည့်ကြရအောင်ပါ။တကြံကာလမှာစင်စားမတင်ပဲတန်ချက်ထိုးခဲ့တဲ့လူငယ်တွေကိုအားပေးကူညီခဲ့တဲ့တက်ကြွလှုပ်ရှားသူ၅ဦးကိုအာဏာပိုင်တွေဒီကနေ့ပဲတရားစွဲလိုက်ပါတယ်။တရားစွဲခံရတဲ့သူတွေအပါအဝင်တက်ကြွလှုပ်ရှားသူတွေကတော့အခုလိုအာဏာပိုင်တွေဘက်ကအရေးယူဖို့ကြိုးပမ်းနေတဲ့လုပ်ရက်တွေကိုဟန်တားနိုင်အောင်ဝိုင်းဝန်းကြိုးပမ်းကြဖို့လဲတိုက်တွန်းခဲ့တာပါ။အပြည့်စုံကိုတော့ဆက်သွယ်ဆောင်ရမ်းထားတဲ့မဆုမုံကပြောပြပေးပါမယ်ရှင
်။ဒကြံတွေမှာစင်စာမတင်မဲနဲ့တန်ကျက်ထိုးခဲ့တဲ့အတွက်အရေးယူခံရပြီးတော့အခုခါအင်းစိန်ထောင်မှာထိမ့်သိမ်းခံနေရတဲ့ဒေါင်းနုမျိုးဆက်တန်ကျက်အဖွဲ့ရုံးထုတ်ချိန်မှာလုံခြုံရေးတာဝန်ယူထားတဲ့ရဲတပ်ဖွဲ့ဝင်တွေအပေါ်ဝေတရားနှောက်ယှက်မှုလက်ရောက်မှုအားပေးကူညီမှုတွေနဲ့88မျိုးဆက်ငြိမ်းချမ်းရေးနဲ့ပွင့်လင်းလူဖွဲ့စည်းကမန္တလေးသိမ်းအပါအဝင်မရှားရမုံကိုနန်းလေးကိုနိုင်ကိုသူနဲ့ကိုမင်းဟန်ထက်တို့၅ဦးကိုဘုတထောင်မြို့နယ်တရားစခန်းကဒီကနေ့ဘုတထောင်တရားရုံးမှာတရားစွဲဆိုလိုက်ပါတယ်။တရားစွဲဆိုခံရတဲ့တက်ကြွလှုပ်ရှားသူတွေဘက်ကတော့တန်ကျက်အဖွဲ့ဝင်လူငယ်တွေကိုအားပေးသူတွေနဲ့လုံခြုံရေးအဖွဲ့ဝင်တွေကြားရုံးရင်းဆန်ခတ်ဖြစ်တဲ့အချိန်မှာဖြန့်ဖြေးပေးခဲ့တာသာဖြစ်ကြောင်းပြောဆိုထားပါတယ်။တရားစွဲခံရသူတဦးဖြစ်တဲ့88မျိုးဆက်ကျောင်းသူမန္တလေးသိန်းကတော့တရားဥပဒေနဲ့အညီအမှုကိုရင်ဆိုင်ဖို့ဆုံးဖြတ်ထားတယ်လို့ပြောပါတယ
်။ဒီနေ့ကတော့ကျမတို့ကအမခံကိစ္စပဲပေါ့နော်။ရှင်းမီပါဝါတင်နေအမခံပေးတယ်ပေါ့။အဓိကသူတို့ဆွဲထားတဲ့ပုံမှန်တွေပေါ့နော်။သူတို့တက်ထားတဲ့ပုံမှန်တွေက3353ဆိုတဲ့ပုံမှန်တွေကျမတို့တက်ထားတယ်။အဓိကကျမပြောချင်တာကတော့ကျမတို့ကိုဟိုပမာမကန်အတက်တက်ဆွဲဆိုထားတယ်လေကျမအခုတရားဥပဒေကြောင့်ရကျမရင်းဆိုင်နေရပေါ့နော်။ဘာဖြစ်လို့လဲဆိုတဲ့အခါကျတော့ရင်းတက်ဖွဲ့တွေကကိုထိမဲရောက်ကျူးလွန်ခဲ့ပြီးတော့ကျမတို့တွေကဈာတဲ့ဝင်ထန်ချီရှားတယ်။ဒါပေမဲ့တကယ်ကိုထိမဲရောက်လုံဆောင်တဲ့လူတွေကိုရှားတော့ဒုစုံတရားအရေးကြီးမရှိဘူး။ကျမတို့ဈာတဲ့ဝင်ရောက်ဖြတ်တဲ့လူတွေကိုကျမတို့ကိုအရေးယူခဲ့တယ်။ဒီဘုံဆောင်တရားရုံးမှာကျောင်းသူတွေအချုပ်ခန်းပေါ်ဆင်းလာတဲ့အချိန်မှာပဲဘုံဆောင်ရဲစခန်းကရဲနေရနေတော့ဒီမဲ့ရှားရံမောင်မဲစုရတနာမြင့်နဲ့မက်ဒီဆိုင်တုံးကိုတွန်းလိုက်တဲ့အချိန်မှာအစဖြစ်သွားတဲ့ဖြစ်စဉ်ပေါ့အဲ့ဖြစ်စဉ်မှာကျမတို့ကနေပြီးတော့ဈာရံနေဝင်ရောက်ဖြတ်ပြီးခဲ့တယ်ဒါပေမဲ့ဒီကနေ့ကိုထီးလဲရောက်ကျူးလွန်တဲ့လူတွေကိုကြတဲ့သုံးတရားရည်ယူခဲ့တယ်မရှိဘဲနဲ့ကျမတို့ဈာဝင်ဖြတ်ပြတဲ့လူတွေကို
အခုလိုမျိုးငြိမ်းချမ်းရေးလှုပ်ရှားသူတိုင်းရင်းသားလူငယ်တွေတက်ကြွလှုပ်ရှားသူတွေဒီမိုကရေစီအင်အားစုတွေတမကကြောင်းသားတွေအပေါ်မှာပြည်ထောင်စုနဲ့ကာကွယ်ရေးဘက်ကတရားစွဲဆိုနေတာဟာဒီမိုကရေစီစံနှုန်းတွေကိုရည်ရွယ်ချက်ရှိရှိချိုးဖောက်မှုအဖြစ်လွတ်လပ်စွာလှုပ်ရှားမှုအတန်ကရှုမြင်ပါတယ်ဗိုလ်တော်တရားရုံးအထိအမှုဆွဲတင်ခဲ့တဲ့ရတပ်ဖွဲ့ဝင်တွေဘက်ကဆောင်ရွက်ခဲ့မှုန
နဲ့တရားရုံးမှာတောင်းနေတဲ့ရုံးတို့မှာဖြစ်ခဲ့တယ်ဆိုတော့ဘုရားအဲ့မီလာ20ရင်းနဲ့မှာဖြစ်ပြီးဒီနေ့အတွင်းမှာပဲဒီဟောင်ရဲစတန်နေပြီးတော့သူတို့လိုက်ရန်ဆန်းစီပြီးတော့ဒီအမှုဖွင့်အရေးယူခဲ့တယ်ပြီးတော့အမခံပေးခဲ့တယ်ပေါ့ဆိုတော့အဲ့ဒါဖြစ်ပြီးတော့နှစ်လကျော်ကြာတဲ့အချိန်တန်းမှာဒီအမှုကိုဒီလိုတရားရုံးမှာပြန်နိုင်ခဲ့တာတွေ့ရတယ်။သူစတဲ့ကောင်ဆိုရင်ပုံမှန်၄ခုနဲ့ကိုဆွဲခဲ့တာဒါကျွန်တော်တို့တွေ့ရတယ်။ပုံမှန်353ရဲ့114ရဲ့186ရဲ့332ရဲ့ဆိုပြီးတော့ဆွဲဆိုခဲ့တယ်ပေါ့။အဲ့လိုဆွဲဆိုခဲ့တဲ့ဒါကိုကြည်တင်အပြင်သူတို့ဟာဒီပုံမှန်၄ခုဒီလိုကိစ္စလေးတစ်ခုလို့ပါပုံမှန်၄ခုတက်ပြီးဆွဲတော့ကြည်တင်အပြင်ဒီတောင်းလို့မျိုးရအပါဝင်ဒီသူတို့ကိုဝင်းရံနေတဲ့ဒီနဲ့ပတ်သက်တဲ့ဒီဘလောက်အထိဒီရေးအနေနဲ့သူကရက်တက်ပြန်နေတယ်ဘလောက်အထိအမျိုးသေးထားနေလဲဆိုတာကိုသိတာကြည်တယ်လို့ကျွန်တော်တော့မြင်နေတာ
ပို့ထောက်တရားရုံးဒီကနေ့ရုတ်ထုတ်စစ်ဆေးချိန်မှာတော့မတ်လီလာသိအပါဝင်ခေါင်းဦးကိုတရားသူကြီးကအမခံပေးလိုက်ပြီးနောက်သတိပတ်အင်္ဂါနေ့မှာထပ်မံရုတ်ချိန်ပေးထားပါတယ်တကြဲတော့ကစဉ်းစားမတင်ပဲနဲ့မြန်မာနိုင်ငံရဲ့လက်ရှိအခြေအနေကိုတန်ကြတ်ဆက်ဆိုခဲ့တဲ့ဒေါက်တော်မျိုးဆက်တန်ကြတ်အဖွဲ့ဦးဆောင်သူတောင်းသားတွေကိုတန်ကြတ်ထဲမှာတပ်မတော်ကိုထိခိုက်စေတဲ့အသုံးအနှုန်းတွေပါဝင်ခဲ့လို့ဆိုပြီးရခိုင်တိုင်းစစ်ထာနာချုပ်ကဒုတိယဗိုလ်မှူးကြီးတန်းထွန်းမြင့်ကတရားလိုပြုလုပ်ပြီးတော့ပုံမှန်905ကကြီးအကြည်ယိုပြက်စီမှုနဲ့တရားဆွဲဆိုပြီးတဲ့နောက်မှာတော့အေးစိအကြီးထောင်ထဲမှာဖမ်းဆီးချုပ်နှောင်ထားတာဖြစ်ပါတယ်ရှင်
မဆုမစုံစမ်းတင်ပြခဲ့တာပါရှင်။အခုထိုင်းမြန်မာနယ်စပ်မှာဆင်တုပ်ကွေးအဖြစ်များလာနေတဲ့အခြေအနေကိုပြောပြပေးပါဦးမယ်။ထိုင်းမြန်မာနယ်စပ်ကရွှေပြောင်းလူသမားတွေကြားမှာဆင်တုပ်ကွေးလို့ခေါ်တဲ့ချီကွန်ဂွန်ညာချင်ကရာကနေပြီးတော့ရလာတဲ့အပြင်းပြားယောဂါဖြစ်ပွားမှုနှုံတိုးလာနေတယ်လို့ကျန်းမာရေးဝန်ထမ်းတွေကပြောပါတယ်။ရွှေပြောင်းစာသင်ကျောင်းကကျောင်းသားတွေကြားမှာလည်းယောဂါကူးစက်မှုများပြားနေတဲ့အတွက်ဆိုရင်နေကြတာပါ။အပြည့်စုံကတော့ထိုင်းအခြေစိုက် VOA မြန်မာပိုင်းသတင်းတောက်မအေးအီမာကသတင်းပေးပို့ထားပါတယ်ရှင
်။ထိုင်းမြန်မာနယ်စပ်တက်ခရိုင်ထဲမှာတော့စင်တုပ်ကွေးလို့ခေါ်နေကြတဲ့ချင်ကနေကူးစက်ဖြစ်ပွားတဲ့အပြင်းပြားယောဂါကြောင့်ကျမကြီးအသိပညာပေးမှုတွေကိုထိုင်းကျမကြီးဝန်ထမ်းတွေကလှုပ်ဆောင်နေတာပါဒါပေမဲ့ဒီကူးစက်မှုတွေကအများအပြားဖြစ်လာတာမို့ဒီယောဂါတွေဖြစ်ပြီးမေတော်ဆေးကန်းကိုရောက်ရှိလာတဲ့လူနာဦးရေဟာ2018ခုနှစ်ကထက်ပိုပြီးတော့မြင့်တက်လာကြောင်းမေတော်ဆေးကန်းက Health Administration Office ရဲ့ Deputy Director ဆရာကျော်ကျော်ဝင်းကအခုလိုပြောပါတယ
်ဒီဗန်ဒီလို့ခေါ်တဲ့ဒီတုပ်ပွေတွေကတော့သူကခြင်ကိုက်လို့ဖြစ်တာဖြစ်တယ်ချစ်ကိုကိုညာလဲချင်းကြိုက်လို့ဖြစ်တယ်အဲတော့ကျွန်တော်တို့ဒီလိုမျိုးစီစဉ်တဲ့အင်းနက်ကဒီနှစ်မှာဆိုရင်ဗာမင်းရတဲ့ဆိုင်ရင်ပို့ပြီးတော့ညားလာတာတွေ့ရတယ်ကျွန်တော်တို့ဒီကျွန်တော်တို့ရဲ့ဒီချက်အရဆိုရင်2018ရဲ့မေကျော်ဟောနှစ်လကျွန်တော်တို့ compare လောက်ထားတာရှိတယ်လောက်ထားတဲ့အခါမှာကျွန်တော်တို့ဒီ2019ရဲ့မေကျော်မှာမေလဒီမနှစ်ကမေလလောက်ပဲဟောတာ case ဟာယောဂဖြစ်မှာပေါ့နော်စီစဉ်တဲ့အင်းနက်ကအာပုံမှန်ပဲတူတယ်ဒါပေမဲ့ဂျွန်လာမှာမင်းရဲ့ဂျွန်ထက်ကိုကျွန်တော်တို့က39ရာခိုင်နှုန်းပါမြင့်လာ
စင်တုပ်ကွေးလို့ခေါ်တဲ့အပြင်းပြားယောဂါဟာရွှေပြောင်းလို့သမားတွေနဲ့ရွှေပြောင်းစာတင်ကျောင်းတွေမှာလည်းအဖြစ်များနေတယ်ဆိုပြီးရွှေပြောင်းလို့သမားကြီးလှုပ်ရှားသူလည်းဖြစ်နေဆက်မှာရွှေပြောင်းစာတင်ကျောင်းလည်းဖွင့်ထားတဲ့မြမာပီရေးပူးတွဲလှုပ်ရှားမှုကော်မတီရဲ့ဥက္ကဋ္ဌဦးမိုးကျိုးကလည်းပြောပါတယ
်ဖြစ်တာပေါ့တော်တော်များများဖြစ်တာပေါ့ရွှေပြောင်းလို့သမားတွေရားထဲမှာစင်တုပ်ကွေးဖြစ်တဲ့အတွက်နှစ်ကြော့ပြန်ဖျားလာလို့သုံးကြော့ပြန်ဖျားလာရောရှိတယ်။လုံသမားတွေကြားထဲမှာလည်းဖြစ်တယ်။ကျောင်းသားတွေကြားထဲမှာဖြစ်တယ်။စတဲ့ပြန့်နှံ့တာကတော့ကလေးတွေရနေစတာဖြစ်လိမ့်မယ်။ဒီမှာရှိတဲ့ရွှေပြောင်းကျောင်းတွေတော်တော်များများမြန်မာရွှေပြောင်းကျောင်းတွေကိုကြည့်လိုက်။တော်တော်များများကျောင်းသားဦးကြီးကသုံးပုံလုံးတော့ကျောင်းပြက်ကြတယ်ပေါ့။အဲတုပ်ကွေးပေါ့။အရှင်ရနေစပြီးဖြစ်တာ။အရှင်တုပ်ကွေးဆန်ဆန်တွေဖြစ်တယ်။ပြီးတော့သူတို့ရဲ့မိဘတွေဖြစ်တဲ့ရွှေပြောင်းလုံသမားတွေကိုကူးစက်သွားတာပေါ့
။ရွှေပြောင်းလုံသမားတွေအနေနဲ့စင်တုပ်ကွေးလို့ခေါ်တဲ့ဗိုင်းရပ်စ်ယောဂါဖြစ်ပြီဆိုရင်နီးစက်ရဆေးရုံဆေးကန်းကိုတွားကြဖို့ကိုလည်းမေတော်ဆေးကန်းကဆရာကျော်ကျော်ဝင်းကတိုက်တွန်းသွားပါတယ
်။ဆင်တုပ်ကွေးလို့ခေါ်တဲ့ဟာကအရန်ကိုဟောတာဖြစ်တယ်လို့ပြောလဲအဖျားသားမြင့်တယ်။ဒီဟိုတာဆင်တုပ်ကွေးရဲ့ဒဏ်ကြီးပေါ့နော်ဒဏ်ကြီးဖြစ်တဲ့အဖျားကအမှန်ဆိုရင်မှ39 38ပေါ့ဒီလိုဖြစ်ဖြစ်ရှိတယ်။ဒီဆင်တုပ်ကွေးကအဖျားသားမြင့်တဲ့ခါကျတော့ကလေးတွေမှာတက်တက်ပေါ့။အဲ့ဒါတော့နည်းနည်းလေးဟောတာ
ဒီတိုင်းရှင်တော့ဘောနော်ဒါတော့ရှင်းနေတော့အဖျားပုံကြီးနဲ့ရောက်တာဘောနော်ကြည့်လို့ရှင်တော့ပေးကြတော့ကျွန်တော်တို့ကလုံးဝဆင်းရဲဖြစ်ကြမှာသွားပြဲလာကောင်းတယ်ဘာဖြစ်ဆိုတော့သူမိသားစုကဒီအဖျားကြီးတာကိုကိုယ်ကိုယ်လည်းရှင်းမှန်ခန့်ခွဲလို့မရတာကိုသိကြတယ်စင်တိုကွေးအဓိကလက္ခဏာကတော့ဖျားနာပြီးအဆင့်မြင့်လွန်စွာကိုက်ခဲတာဖြစ်ပါတယ်လူနာအများစုကတော့ကိုက်ခဲကြပါတယ်ခေါင်းကိုက်တာက ဒီနေ့ကျွန်တော်တို့ရဲ့စီးပညာရှင်တွေကဆိုပါတယ်မြန်မာပြည်မှာတော့ရာသီတုပ်ကွေး
ညမှာရှိကြောင်းလို့သမားတွေအများစုနေထိုင်ရာကြေးရွာရပ်ွက်တွေကိုလည်းရှင်းစည်းထန်းတာတွေလောက်ဆောင်နေပါတယ်မြန်မာပြည်မှာတော့H1N1ဗိုင်းရပ်စ်တက်မှုကြောင့်တေဆုံးသူ62ဦးရှိပြီဖြစ်ပါတယ်ရှင်မအေးအေးမှာပြောပြသွားတာပါရှင်အခုညနေပိုင်းထုတ်လွှင့်ချက်အစီအစဉ်တွေကို VOA အင်တာနက်ဆက်မြတ်နှာဖြစ်တဲ့ဘာမီစ.voanews.com ကနေပြီးတော့လဲရေဒီယိုထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်။လိုင်းတိုမီတာ22ကီလိုဟတ်စ်တစ်တစ်ကို6ကလိုင်းတိုမီတာ32ကီလိုဟတ်စ်ကို3ခွန်3ညလိုင်းတိုမီတာ95ကီလိုဟတ်စ်96.9နဲ့ပထမနာရီဝက်မှာလှိုင်းလမီတာ190ကီလိုဟတ်စ်15ခွန်9ရုပ်ကနေနားဆင်နိုင်ကြပါတယ်။
အခုအင်္ဂါနေ့ညနေခင်းအစီအစဉ်ထိပ်တန်းရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုစောဝင်းလိုင်းကပြောပြပေးပါဦးမယ်ရှင်။ဖြစ်တဲ့နိုင်ငံရဲ့ဝန်ကြီးချုပ်တွေဖြစ်ဘော်ရစ်ဂျွန်ဆန်အရွေးခံရကြောင်းကွန်ဆာဗေးတစ်ပါတီကမကြသေးခင်ကပဲကြေညာလိုက်ပါတယ်။တင်းနယ်နေညမှာပြည်ဆောင်သွားခဲ့တဲ့မက်ဆန်နာပေးပွဲမှာနိုင်ငံရေးဝန်ကြီးဂျယ်ရမီဟန်ကမဲရလာ ဆက်ဆက်ဆောင်ရွက်သွားမယ်လို့ပြောပါတယ်။ရခိုင်ပြည်နယ်ကနေပင်္ဂလားဒေ့ရှ်ဘက်ထွက်ပြေးသွားကြသူတွေနေရာပြလာနိုင်ရေးလုပ်ငန်းစဉ်တွေအရှိန်မြှင့်လှုပ်ဆောင်နိုင်ဖို့အတွက်ရွယ်ပြီးမြန်မာကိုယ်စားလှယ်ဖွဲ့ဟာလာမယ့်စနေနေ့မှာပင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်ပြည်သားများရှိတဲ့ဒုက္ခသည်စခန်းကိုတွားရောက်ဖို့ရှိတယ်လို့နိုင်ငံရေးဌာနတာဝန်ရှိသူတွေကပြောပါတယ်။ဒီခ ဒီနေ့ကဥဆောင်မယ်လို့ဆိုပါတယ်။တောင်းရင်ကြမှာခီးစဉ်အတွင်းဒုက္ခတဲ့ဒီနေရာပြန်ရည်တော်မြတ်အစိုးရရဲ့လှုပ်ဆောင်မှုတွေအပါအဝင်ဒုက္ခသည်စခန်းအတွင်းမှာရှိတဲ့မိသားစုတွေနဲ့လည်းတွေ့ဆုံမယ်လို့ဆိုပါတယ်။ မြောက်ကိုရီးယားကောင်းဆောင်ကင်ပြန်ဦးဟာမကြခင်ရေချတာမှာရင်းကုန်တင်မောက်အတွက်ကိုဒီကနေ့တွားရောက်ဆစ်ဆီးခဲ့တယ်လို့နိုင်ငံမှန်သတင်းဌာနကစီအန်အေမှာဖော်ပြပါတယ်။ဒါဟာမြောက်ကိုရီးယားအနေနဲ့ရင်းကုန်တင်မောက်ကနေပဲထင်းတဲ့ဒုံးကျည်ပြင်းလွတ်တဲ့နည်းပညာကိုဆက်လက်ကြိုးပမ်းနေစေဆိုတဲ့သင်္ကေတလည်းဖြစ်ပါတယ်။အမေရိကန်နဲ့တောင်ကိုရီးယားတို့ရဲ့ပူးတွဲစီအလေးချင်းမှုကိုကန့်ကွက ဒီနေ့ကတော့ကိုရီးယားကဝေးဝန်ကြီးဌာနကပြောပါတယ်။
အင်္ဂါနေ့ညနေခင်းထိပ်တန်းရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုဇော်ဝင်းလိုင်းပြောပြသွားတာပါရှင်။အခုညနေ့စီစဉ်ထုတ်လို့ရမှုကမဆုမုံဖြစ်ပြီးအသံဖတ်အင်ဂျင်နီယာကတော့ Justin Twigs ဖြစ်ပါတယ်။အခုကျမတို့အသံလွှင့်နေတဲ့ရေဒီယိုအစီအစဉ်ပြပြချင်း Intercept 17နဲ့မီယာဆက်3တို့ကနေပြီးတော့ထိုက်ရိုက်ထုတ်လွှင့်ပေးမယ်။ VOA ရဲ့နေ့စဉ်TV အစီအစဉ်ကိုလည်းကြ
This program has come to you from the Voice of America, Washington. From Washington, this